ဒီနေ့နိုဘယ်ဆာပေဆုကိုတရုတ်ဆာရေးဆရာမိုယန်ရရှိသွားပါတယ်။ဂုဏ်သတင်းကြီးလာတဲ့ဒီနိုဘယ်ဆုကိုမိုယန်ရလိုက်တဲ့အကြောင်းကိုတော့တော်ဝင်ဆွေးနွေးအကယ်ဒမီအဖွဲ့ကဒီကနေ့ပဲကြေညာသွားတာပါ။ရိုးရာပုံမြင်တွေ၊သမိုင်းဆာပေနဲ့ခေတ်သစ်ဆာပေအရေးသားတွေကလူတွေကိုတွေးခေါ်မှုပုံစံအမျိုးမျိုးပေးခဲ့တာကြောင့်အခုလိုမျိုးဒီဆုကိုမိုယန်ရရှိခဲ့တာပါ။တရုတ်နိုင်ငံရဲ့ခေတ်သစ်ဆာရေးဆရာတွေထဲမှာတော့သူဟာထင်ရှားသူတစ်ဦးဖြစ်ပါတယ်။နိုဘယ်ဆုတွေကိုတနင်္လာနေ့ကစပြီးတော့ကြေညာခဲ့တာပါဒီနေ့အတွက်ဒီဓာတုဗေဒပညာနိုဘယ်ဆုကိုအမေရိကန်နိုင်ငံသားတွေဖြစ်ကြတဲ့ Robert Lefkowitz နဲ့ Brian Kubica တို့ရရှိခဲ့တာပါဆေးပညာဆိုင်ရာနိုဘယ်ဆုကိုတော့ဗြိတိန်နိုင်ငံသား John Garden နဲ့ဂျပန်နိုင်ငံကရှင်ယာယာမာနာကာတို့ရရှိခဲ့တာပါယူဘဗေဒပညာနိုဘယ်ဆုကိုတော့ပြင်သစ်နိုင်ငံသားစာဂျေဟာရိုချီနဲ့အမေရိကန်နိုင်ငံသား David Wineland တို့ရခဲ့တာပါဒီနေ့နိုဘယ်ညဉ့်ညဉ့်ဆုဘယ်သူရမလဲဆိုတာကတော့တောက်ကြနေကြမှသိရမှာဖြစ်ပါတယ်ရှင်